This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာယခုအချိန်ကစပြီး2025ခုနှစ်မတ်လ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးမောင်ပါဝိုင်းမော်မြို့နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့စစ်အဖွဲ့တွေစီးရီးလှုပ်ရှားလာတာကြောင့်တိုက်ပွဲဖြစ်ပြီးစစ်တပ်ကနှစ်ဦးသေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကခြေရွာတွေမှာစစ်ကောင်စီတပ်နဲ့ပြည်သူ့စစ်အဖွဲ့တွေစီးရီးလှုပ်ရှားလာတာကြောင့်တိုက်ပွဲဖြစ်ပြီးစစ်တပ်ကနှစ်ဦးသေဆုံးကလက်နက်နှစ်လက်ရရှိခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဝိုင်းမော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပြည်သူ့စစ်အဖွဲ့တွေဟာအင်အားအလုံးအရင်းနဲ့စစ်ကြောင်းထိုးသွားလာနေပြီးလူငယ်လူရွယ်တွေကိုဗော်တာဆွဲဖမ်းဆီးတာတွေလုပ်နေတယ်လို့ KIA သတင်းပြန်ကြားရေးဌာနကလည်းမနေ့မတ်လ6ရက်နေ့ညပိုင်းမှာဖော်ပြထားပါတယ်။စစ်ကောင်စီဟာဝိုင်းမော်မြို့နယ်အတွင်းကခြေရွာတွေကိုဒရုန်းနဲ့ဗုံးကျဲတိုက်ခိုက်တာတွေလုပ်နေပြီးပြည်သူ့စစ်အဖွဲ့တွေကအရက်သားပြည်သူတွေနေထိုင်ရာအိမ်တွေထဲအထိဝင်ရောက်ကာစခန်းချနေတာတွေရှိတယ်လို့ဆိုပါတယ်။ယခုလိုစစ်အုပ်စုဘက်ကကားနစီနဲ့စစ်ရေးလှုပ်ရှားလာတာကြောင့်မတ်လ9ရက်နေ့က KIA နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။လိုင်စာဘက်ကနေဝိုင်းမော်မြို့အဝင်ဘက်ကိုချင်းကပ်လာတဲ့စစ်ကောင်စီတပ်နဲ့ရွှေမင်းပြည်သူစစ်အဖွဲ့ကို KIA နဲ့ပူးပေါင်းအဖွဲ့တွေကမတ်လ9ရက်နေ့မှာအနီးကပ်တိုက်ခိုက်နိုင်ခဲ့တာကြောင့်စစ်အုပ်စုဘက်ကနှစ်ဦးသေဆုံးပြီးတနက်နှစ်လက်ရရှိခဲ့ကရန်သူစစ်အုပ်စုထွက်ပြေးသွားတယ်လို့ဒေသတွင်းစစ်ရေးသတင်းရင်းမြစ်တဦးကလည်းပြောပါတယ်။တနင်္ဂနွေမှာတော့ကချင်လက်လက်ရေးတပ်မတော် KIA တပ်ဆွဲရနေရာတစ်ခုကိုစစ်ကောင်စီတပ်နဲ့ပြည်သူစစ်ပူးပေါင်းတပ်တွေထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်လက်လွတ်ခဲ့ရတယ်လို့သိရပါတယ်။မနေ့မတ်လ6ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့မင်းစေတပ်ပြည်သူစစ်တို့ပါတဲ့ပူးပေါင်းအဖွဲ့ကတနင်္ဂနွေလီတိုလမ်းပိုင်းမှာရှိတဲ့ဒူးစိုရွာအနီးက KIA တပ်နေရာကိုထိုးစစ်ဆင်ခဲ့ရကြောင်းလက်လွတ်ပေးခဲ့ရတာလို့ဒေသသတင်းရင်းမြစ်တွေမှာပြောပါတယ်။စစ်ကောင်စီဟာဗမော်မြို့တိုက်ပွဲမှာအထိနာနေတာကြောင့်ကချင်ပြည်နယ်အတွင်းတိုက်ပွဲဖြစ်တာမရှိတဲ့နေရာတွေကိုလေကြောင်းတိုက်ခတ်မှုတွေပြုလုပ်နေသလိုမြစ်ကြီးနာဝိုင်းမော်ပူတာအုံနဲ့ဖားကန့်ဒေသတွေမှာစစ်အင်အားဖြည့်တင်းကစစ်ရေးလှုပ်ရှားမှုတွေရှိနေရလို့ KIA သတင်းပြန်ကြားရေးဌာနကအသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တောင်တွင်းကြီးမြို့နယ်မှာစစ်မှုထမ်းခြေကောက်နေတဲ့ကံကြီးကုန်းခြေရွာအုပ်ချုပ်ရေးမှုကိုရှင်းလင်းခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းတောင်တွင်းကြီးမြို့နယ်မှာပြည်သူလူထုစီကနေစစ်မှုထမ်းခြေအတင်းအဓမ္မကောက်ခံနေတဲ့ကံကြီးကုန်းခြေရွာအုပ်ချုပ်ရေးမှုဝန်ထမ်းကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့မကွေးပြောက်ကြားတပ်ဖွဲ့ကပြောပါတယ်။တောင်တွင်းကြီးမြို့နယ်ကံကြီးကုန်းခြေရွာဒေသအုပ်ချုပ်ရေးမှုဝန်ထမ်းကိုဒေါ်လန်ရေးတပ်ဖွဲ့တွေကမနေ့မတ်လ6ရက်နေ့နေ့လယ်တနာရီခွဲခန့်မှာနေအိမ်အတွင်းဝင်ရောက်ရှင်းလင်းခဲ့ရာတနက်ကြီးလေးချက်ထိမှန်ပြီးတိတ်ဆုံးသွားခဲ့တယ်လို့သိရပါတယ်။တိတ်ဆုံးသွားတဲ့အုပ်ချုပ်ရေးမှုဝန်ထမ်းဟာစစ်မှုထမ်းခြေအဖြစ်ပြည်သူလူထုစီကနေလစဉ်ချက်3000ကောက်ခံတာ70မီတာကားတွေတောက်ခံတာနဲ့လမ်းဖွံ့ဖြိုးရေးတွေကိုအကြမ်းဖက်စစ်တပ်နဲ့ပေါင်းစားနေတာတွေကြောင့်ပြစ်ခတ်ရှင်းလင်းရတာလို့အသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုမကွေး Gorilla Warfare မကွေးပျောက်ကြားတပ်ဖွဲ့နဲ့ Dragon King People's Defense Force ၎င်းမင်းပြည်သူ့ကာကွယ်ရေးအဖွဲ့တောင်တွင်းကြီးတို့ပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်။တိတ်ဆုံးသွားတဲ့စစ်ကောင်စီခန့်အုပ်ချုပ်ရေးမှုဝန်ထမ်းနဲ့ပတ်သက်တဲ့အချက်လက်တွေရရှိသားပြီးဖြစ်တာကြောင့်စစ်တပ်ထောက်တိုင်တွေအ နေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းကြဖို့အသိပေးထားပြီးမဟာမိတ်တပ်ဖွဲ့တွေအနေနဲ့စစ်အာဏာရှင်ကြဆုံးတဲ့အထိတိုက်ခိုက်ချေမှုန်းသွားမှာဖြစ်တဲ့အတွက်ပြည်သူလူထုကလည်းပူးပေါင်းပါဝင်ပေးကြဖို့မကွေးပြောက်ကြားတပ်ဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးရေစချုံမြို့နယ်မြေစွန်းတော်ရွာကဒေသနေပြည်သူ၅ဦးကိုတပ်ဖြတ်ကရွာလုံးကျွတ်မီးချို့ဖျက်ဆီးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မကွေးတိုင်းရေစချုံမြို့နယ်မြေစွန်းတော်ရွာကိုစစ်တပ်က၃ရက်ဆက်တိုက်စီးနှင်ခဲ့ပြီးအရသား၅ဦးကိုတပ်ဖြတ်ခဲ့ကရွာလုံးကျွတ်မီးချို့ဖျက်ဆီးခဲ့တယ်လို့ရေစချုံတဲ့င်းအချက်လက်ကော်မတီရေစချုံတောင်းရှစ်အင်ဖိုကော်မတီကပြောပါတယ်
။အကြမ်းဖက်စစ်တပ်လက်အောက်ခံပကောက်ကူတမ100နဲ့ရေစချုံမှာရှိတဲ့256258တရင်တို့ကအင်းအားနေရာကရှိတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာမတ်လ၂ရက်နေ့မနက်၆နာရီခွဲကစပြီးလက်လက်ချီလက်လက်ငယ်တွေပစ်ခတ်ကာရေစကြိုနယ်ရေလေကျောင်းဒေသကမြေစွန်းတော်ရွာကိုဝင်ရောက်စီးနှင်ပြီးအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်
။အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာခြေရွာအတွင်းကပြည်သူပိုင်ပစ္စည်းတွေကိုခိုးယူသွားပြီးထွန်မပြင်းငန်နဲ့အသက်60ကနေအသက်88နှစ်အရွယ်ကြားရှိတဲ့အမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုတပ်ဖြတ်ခဲ့တယ်လို့အသိပေးထားပါတယ်။မတ်လ၄ရက်နေ့အထိ၃ရက်ဆက်တိုက်မီးရှို့ဖျက်ဆီးခဲ့ရကြောင်းရွာလုံးကျွန်းဒီပါမီးလောင်ပြာချခဲ့ရတယ်လို့သိရပါတယ်။အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာမတ်လ၅ရက်နေ့မနက်၉နာရီခွဲကမှဇေယျညီကြီးရွာကိုမီးရှို့ဖျက်ဆီးခဲ့ကြပြီးညနေ၄နာရီကျော်အချိန်မှာလာကောင်လေးကျွရွာကိုဆက်လက်ဝင်ရောက်စီးနှင်ပြီးမီးရှို့ဖျက်ဆီးခဲ့ကြပါသေးတယ်ခင်ဗျာ။ဆက်လက်ပြီးအုပ်ဖို့နယ်မှာစစ်မှုထမ်းခြေအဖြစ်တအိမ်ကိုကြက်၃သိန်းကောက်ခံတဲ့ခြေရွာအုပ်ချုပ်ရေးမှုကိုရှင်းလင်းခဲ့တဲ့တဲ့အာတင်ဆက်ပေးပါမယ်။ပဲခူးတိုင်းအနောက်ခြမ်းအုပ်ဖို့မြို့နယ်မှာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးပြီးစစ်မှုထမ်းခြေအဖြစ်တအိမ်ကိုကြက်၃သိန်းကောက်တဲ့ခြေရွာအုပ်ချုပ်ရေးမှုမြင့်ဦးကိုပြစ်ခတ်ရှင်းလင်းခဲ့ရကကားတစီသိမ်းဆီးနိုင်ခဲ့တယ်လို့ဒေသတွင်းတော်လှန်ရေးအင်အားစုတွေကဆိုပါတယ်။အုပ်ဖို့မြို့နယ်တာလီကာကျေးရွာမှာနေတဲ့ဒေါန်စပါအုပ်စုအုပ်ချုပ်ရေးမှူးမြင့်ဦးကိုတိုင်းအဝတီ KI တိုင်ရင်အမှတ်3801တက်ခွဲ9ဂျိုးပင်ကောက်ဟီရိုပျောက်ချတက်ခွဲကဒေါ်လန်ရေးရဲဘော်တွေမနေ့မနက်6ရက်နေ့နေ့လယ်3နာရီခန့်မှာရှင်းလင်းခဲ့တယ်လို့သိရပါတယ်။တာလီကာဂွေချောင်းဆက်သွေးရေးလမ်းကြောင်းအတိုင်းဖောကားနဲ့လေတဲကိုမောင်းနှင်လာချိန်မှာဂျိုးပင်ကောက်ဟီရိုပျောက်ချတက်ခွဲကရှင်းလင်းခဲ့တာကြောင့်ဖောကားတစ်စီးနဲ့ဖုံးတလုံးသိမ်းဆည်းနိုင်ခဲ့တာလို့ဒေသတွင်းဒေါ်လန်ရေးအင်အားစုတွေကပြောပါတယ်။တိမ်ဆုံးသွားတဲ့မြင့်ဦးဟာခြေရွာအတွင်းကလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးရမှာဦးဆောင်ပါဝင်ပြီးအကြမ်းဖက်စစ်ကောင်စီနဲ့ပူးပေါင်းကအခွန်နဲ့ဆက်ကြီးတွေအတ္တမကောက်ခံနေတဲ့အပြင်ရဲရွာအတွင်းကလူငယ်တွေရှိတဲ့အိမ်တွေကိုစစ်မှုထမ်းခြေကောက်ဖို့အုပ်ဖို့မြို့နယ်ရဲစခန်းကိုတိုက်တွန်းနေတာကြောင့်ပြစ်ခတ်ရှင်းလင်းခဲ့တာလို့သိရပါတယ်။ဒေသတွင်းမှာစစ်ရေးအရှိန်မြင့်တင်လှုပ်ရှားတော့မှဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့အကြမ်းဖက်စစ်တပ်ပြူစောထီးတွေနဲ့စစ်တပ်ထောက်ထိုင်တွေကိုရှောင်ရှားသွားလာနေထိုင်ကြဖို့တိုင်းအဝတီ KI တိုင်ရင်အမှတ်3801တက်ခွဲ9ဂျိုးပင်ကောက်ဟီရိုပျောက်ချတက်ခွဲကအသိပေးပြောဆိုထားပါတယ်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့စကိုင်းတိုင်းအတွင်းရှိပြူရွာနဲ့စစ်ကောင်စီတပ်များကိုရင်းမဲ့ပင်မြို့နယ်ပကဖလက်လျုံတပ် ULF စစ်ကြောင်းနဲ့ဒေါ်လာရေးတပ်များတိုက်ခိုက်အောင်မြင်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းအတွင်းရှိပြူရွာနဲ့စစ်ကောင်စီတပ်များကိုရင်းမဲ့ပင်မြို့နယ်ပကဖလက်လျုံတပ် ULF စစ်ကြောင်းနဲ့ဒေါ်လာရေးတပ်များတိုက်ခိုက်အောင်မြင်ခဲ့ပါတယ်။စကိုင်းတိုင်းမုံရခရိုင်ချောင်းဦးမြို့နယ်ကင်းမွန်တော်ပြူရွာအားဖေဖော်ဝါရီလ15ရက်မနက်7:23မိနစ်အချိန်ကစတင်တိုက်ခတ်ခဲ့ပြီးတိုက်ပွဲစတင်ဖြစ်ပွားချိန်မှာတနာရီကန့်အကြာတွင်ချောင်းဦးမြို့ပေါ်ထွေအုပ်ယုံမိုးကောင်းဘုံကြီးကျောင်းမြပလဲခင်မော်ဘတ်စုံမွေးမြူရေးစစ်ကောင်စီအထိုင်စခန်းများမှာတိုက်ပွဲဖြစ်ပွားနေစဉ်120မမလက်လက်ကြီးများဖြင့်52ကြိမ်ပစ်ကူပေးခဲ့တယ်လို့ဆိုပါတယ်။ထို့နောက်ညနေ 9:18 မိနစ်အချိန်မုံရွာမြို့နယ်ညောင်ပြူပင်စခန်းမုံရွာမြို့နယ်တောဘူးပြူစောထီရွာမှာစစ်ခွေပူပေါင်းအင်အား200ခန့်ရှိသောစစ်ကူစစ်ကြောင်းနှင့်မိမိတို့၏လမ်းကြောင်းဖြတ်တောက်ရေးတာဝန်ယူထားသောရဲဘော်များနှင့်15မိနစ်ခန့်အထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ကင်းမွန်တော်ပြူရွာအရှိတ်ဘတ်ချင်းရှိပန်ကောင်များရွာမြောက်ဘတ်ချင်းရှိပန်ကောင်များစတင်ကြောင်းဘုံတော်ကြီးကျောင်းတို့ကိုသိမ့်ပိုင်နိုင်ခဲ့ပြီးည၈နာရီခန့်တွင်စစ်ကူစစ်ကြောင်းကင်းမွန်တော်ရွာအနီးချင်းကပ်လာ၍ရဲဘော်များဆုတ်ခွာပေးခဲ့ကြပြီးဖေဖော်ဝါရီလ16ရက်နေ့ညနေ9နာရီ40မိနစ်အချိန်တွင်ချောင်းဦးမြို့အတွင်းရောက်မုံရွာနာမခအင်အား80ခန့်ဖြင့်အင်အားဖြင့်ရိတ်ခါပိုးစစ်ကြောင်းသည်ဒေါ်လာရင်းတက်များအသင့်ထောင်ထားသောမိုင်းထိပ်ပြီးအထိနာခဲ့ပါသည်။ဖေဖော်ဝါရီလ18ရက်နေ့ညနေ4နာရီ30မိနစ်ခန့်တွင်နာမခညောင်မြူပင်စခန်းတော်ပုပြူရွာမှကင်းမွန်တော်ရွာအတွင်းရောက်ရှိခဲ့သောစစ်ကူစစ်ကြောင်းများမှအင်အားအချို့ပြန်လည်ထွက်ခွာလာရာဒေါ်လန်ရေးရဲဘော်များနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီး၎င်းတိုက်ခိုက်မှုများအတွင်ရန်သူဘက်မှ23ဦးခန့်သေဆုံးက ULF စစ်ကြောင်းမှရဲဘော်2ဦးနဲ့မဟာမိတ်တပ်ဖွဲ့များမှရဲဘော်2ဦးမြင်းမြတ်စွာကြာဆုံးခဲ့ရပါတယ်။ထို့နောက် 2025ခုနှစ်မတ်လ4ရက်ညနေ 3:30 မိနစ်အချိန်မုံရွာမြို့အတွင်းမှထွက်လာသောတံပြားကာကာနှစီသည်ချောင်းဦးမြို့ကိုဖြတ်၍မြင်းမှုဘတ်သို့ဦးတည်ထွက်ခွာလာစဉ်မုံရွာမန္တလေးလမ်းတနေရာမိမိတို့ပူးပေါင်းမဟာမိတ်တပ်ဖွဲ့များကစောင့်ကြိုတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်အထိနာခဲ့ပြီး၎င်းတိုက်ခိုက်မှုမှာစစ်ကောင်စီ၏တံပြားကာကာနှစီ MA1 လေးလက် MA3 တစ်လက်MA11 သုံးလက် G3 တစ်လက် G1 တစ်လက် 60mm စိမ်းပြောင်းတစ်လက်လာလာတစ်လက်ကြီးပေါက်မျိုးစုံ22ပေါက်သိမ်းဆည်းရရှိခဲ့ကတံပြားကကာနစီမှာမောင်းနေမရတော့တဲ့ဖြင့်မီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။ယခုတင်ပြခဲ့တဲ့စီးရဲသတင်းကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ
။စီးရဲသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မလ9ရက်နေ့ညပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့လူအခွင့်ရေးဆိုင်ရာမှာမင်းကြီးရုံအကြီးအကဲထက်ရဲ့မြန်မာနိုင်ငံလူအခွင့်ရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီး၎င်းရဲ့တင်ပြမှုကို NUG ကကျေးဇူးတင်ကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအကြီးအကဲထားကရဲ့မြန်မာနိုင်ငံလူခွင့်ရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီး၎င်းရဲ့တင်ပြမှုကို NUG ကကျေးဇူးတင်ကြိုဆိုလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကမတ်လအတွင်းဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ကိုယ်စားလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအကြီးအကဲထားကရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအပြန်အလှန်တုံ့ပြန်ဆွေးနွေးခြင်းအပြင်မြန်မာနိုင်ငံလူအခွင့်အရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီး၎င်းရဲ့တင်ပြမှုကိုကျေးဇူးတင်ကြိုဆိုအပ်တယ်လို့ဖော်ပြထားပါတယ်။မဟာမင်းကြီးကမြန်မာနိုင်ငံအခြေအနေကိုကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေဖြစ်ဖော်ပြခဲ့ပြီးတော့အကြမ်းဖက်စစ်အုပ်စုရဲ့ရာဇဝတ်မှုများနဲ့ချိုးဖောက်မှုများကိုကင်တွယ်ဖြေရှင်းရမှာအပြေးဝနားလည်နိုင်ရန်ပင်ခဲရင်သောလူသားများရဲ့ထိခိုက်ခံစားရမှုဖြစ်စဉ်များလို့တင်စားဖော်ပြခဲ့ပါတယ်။အဆိုပါဖြစ်စဉ်များမှာအငတ်ပီးအဆုလိုက်အပြုံလိုက်အရက်သားတီဆုံးမှုများအတင်းအကျပ်စစ်မှုထမ်းစီခြင်းခေါင်းဖြတ်တက်ဖြတ်ခြင်းမီးရှို့ခြင်းခန္ဓာကိုယ်အစိတ်ပိုင်းများကိုဖျက်တော့ခြင်းကွပ်မျက်ခြင်းညှဉ်းပန်းနှိပ်စက်ခြင်းလူသားတိုင်းအဖြစ်အသုံးပြုခြင်းနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတို့ပါဝင်ခဲ့ပါသည်အကြမ်းဖက်စစ်အုပ်စုအဖွဲ့ဝင်များနဲ့၎င်းတို့ရဲ့လုပ်ငန်းများနဲ့မိဘအပေါင်းအပါများအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုများအပါအဝင်လက်နက်ခဲယမ်းများလေယာဉ်စီးနဲ့ကုန်ပစ္စည်းများဆော့ဝဲနဲ့နည်းပညာများကိုအရက်ပတ်နဲ့စစ်ဘက်ဆိုင်ရာအသုံးချမှုများအတွက်အသုံးပြုနိုင်တဲ့ပစ္စည်းများကိုစစ်အစိုးရထံလွှဲပြောင်းပေးခြင်းများကိုရပ်ဆိုင်ခြင်းအရေးယူမှုဖြင့်မြန်မာနိုင်ငံအားဦးစားပေးလှုပ်ဆောင်ရန်မဟာမင်းကြီးရဲ့မြစ်တာရက်ခံချက်ကိုအပြည့်အဝထောက်ခံအပ်တယ်လို့ဆိုထားပါရခင်ဗျာဆလဘီမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများနဲ့ကလေးငယ်10.4%ဟာ2025ခုနှစ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများလိုအပ်နေတဲ့တဲ့င်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများနဲ့မိန်းကလေးငယ်10.4%ဟာ2025ခုနှစ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများလိုအပ်နေတယ်လို့ဆွစ်ဇာလန်တန်ယုံရန်ကုန်ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများနဲ့မိန်းကလေးငယ်10.4%ဟာ2025ခုနှစ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများလိုအပ်နေပြီးတော့လိုအပ်နေသူများရဲ့52ရာခိုင်နှုန်းကိုကိုယ်စားပြုတယ်လို့ဆိုပါတယ်။အမျိုးသမီးများဦးဆောင်တဲ့အိမ်အောင်စုများဟာပုံမဆင်းရဲမွေးတည်မှုအန္တရာယ်များနဲ့ရင်ဆိုင်နေရပြီးအမျိုးသမီးများရဲ့အလုပ်ကိုင်းဟာ2018ခုနှစ်ကစတင်ပြီးတော့အမျိုးသားများရဲ့နှုံးချက်နှစ်ဆ7ရာခိုင်နှုန်းကျဆင်းသွားခဲ့ကအမျိုးသမီးနဲ့မိန်းကလေးငယ်များရဲ့ 73.9 ရာခိုင်နှုန်းမှာမတန်ဆွမ်းမှုရှိပြီးရင်းနှီးသောလက်တွဲပေါ်၏အကြမ်းဖက်မှုဖြစ်နိုင်ခြင်း2ဆမှ3ဆပိုများတယ်လို့ဖော်ပြထားပါတယ်။ဆက်လက်ပြီးစိန်ခေါ်မှုများရင်းဆိုင်နေရသည့်တိုင်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများနဲ့မိန်းကလေးငယ်များအတွက်ပုံမှန်မျှတပြီးရေရှည်တည်တံ့သောအနာဂတ်ကိုဖော်ဆောင်ရန်ဆွစ်ဇာလန်တန်ယုံကကတိပြုထားတယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီ၊နွေဦးတော်လန်ကြီးကနောက်တဆင့်တွန်းလိုက်ရင်အပြေပေါ်တော့မယ့်အခြေအနေဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နွေဦးတော်လန်ကြီးဟာနောက်တဆင့်တွန်းလိုက်ရင်အပြေပေါ်တော့မယ့်အခြေအနေဖြစ်တယ်လို့မလအတွင်စီရေးအခြေအနေများကိုသုံးသပ်ဖော်ပြတဲ့ PDF Insight ကဖော်ပြထားပါတယ်။အာရှဒေသတွင်းအင်အားကြီးတွေရဲ့ပြိုင်ဆိုင်မှုရုံလုံးမပေါ်ခင်မှာတော်လန်ကြီးအင်အားတွေအနေနဲ့မအားလာကိုအဆုံးအဖြတ်သဘောထိရောက်တဲ့အောင်ပွဲတွေရထားဖို့လိုတာဖြစ်တယ်။တဖက်မှာ US ရဲ့နိုင်ငံခြားရေးမူဝါဒတဲမှာမြန်မာပါလာအောင်လော်ဘီလုပ်ရမှာပါ။နောက်တစ်ဖက်ကလည်း ဘဲအင်အားကြီးကိုမှနင်းဘဲငါစဆန့်ကျင်တာမျိုးလုပ်လို့မရပါဘူးတော်လိုင်းရေးတရက်ဟာဆန့်ကျင်သူနဲလီကောင်းလီပါပဲ KIA ဘူချုပ်တယောက်ပြောခဲ့တယ်လို့အချိန်ကအဆုံးဖြတ်ပေးသွားလိမ့်မယ်ဆိုတဲ့စကားလိုပါပဲနောက်တစ်ဆင့်တွန်းလိုက်ရင်အပြေပေါ်တော့မယ့်အခြေအနေဖြစ်ပါတယ်တကယ်တော့ EAO များရော NUG လက်အောက် PDA တပ်များအလုံးဒီလိုအခွင့်အလမ်းနဲ့အခြေအနေတွေအတွက်အသင့်အနေထားမှာရှိနေတာဖြစ်ပါတယ်လို့ဆိုထားပါတယ်အကြမ်းဖက်စစ်ကောင်စီဟာလက်ရှိမှာဆုံးရှုံးထားတဲ့နေမျိုးများတိုးပွားလာတယ်လို့သိရပါတယ်ခင်ဗျာဆလဘီရန်ကုန်တိုင်းတက်ရင်အတွက်ကြီးကအင်ဂျီအထည်160ကြီးကပလေပြားအခု320နဲ့ကြီးကအုတ်ထုပ်အလုံး160တို့ကိုတက်ဆင်ပေးနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းတရင်အတွက်ကြီးကအင်ဂျီအထည်160ကြီးကပလေပြားအခု320နဲ့ကြီးကအုတ်ထုပ်အလုံး160တို့ကိုတက်ဆင်ပေးနိုင်ခဲ့တယ်လို့သိရပါတယ်။ပြည်သူ့တော်လှန်ရေးထောက်ပို့တပ် PRF မှရန်ကုန်တိုင်းအတွက်ပါဝင်တာဝန်ထမ်းဆောင်ခဲ့ကြတဲ့ထောက်ပို့ငွေပမာဏဟာတရင်ထောက်ပံ့နဲ့အထွေထွေအသုံးစရအတွက်လိုအပ်မှုအပြင်ပုံမှုရရှိခဲ့တာဖြစ်လို့ရန်ကုန်တိုင်းတရင်အတွက်ကြီးကအင်ဂျီအထည်160ကြီးကပလေပြားအခု320နဲ့ကြီးကအုတ်ထုပ်အလုံး160တို့ကိုတက်ဆင်ပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ပြည်သူလူထုရဲ့လေးနက်တဲ့မြတ်တာနဲ့ပါဝင်ထောက်ပံ့မှုတွေကြောင့် PDF ရဲဘော်တွေဟာလုံခြုံရဲရင်စွာဆက်လက်တိုက်ပွဲဝင်နိုင်ပြီဖြစ်တယ်လို့အသိပေးဆိုထားပါတယ်ခင်ဗျာ။ဆလဘီ2021ခုနှစ်ဇူလိုင်လကနေ2024ခုနှစ်ဒီဇင်ဘာလအတွင်းအကြမ်းဖက်ဖြစ်စဉ်တွေကြောင့်စကိုင်းတိုင်းထဲမှာအရက်သား9000ကျော်တည်ဆုံခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2021ခုနှစ်ဇူလိုင်လကနေ2024ခုနှစ်ဒီဇင်ဘာလအတွင်းအကြမ်းဖက်ဖြစ်စဉ်တွေကြောင့်စကိုင်းတိုင်းထဲမှာအရက်သား9000ကျော်တည်ဆုံခဲ့ရပါတယ်။2021ခုနှစ်ဇူလိုင်လကနေ2024ခုနှစ်ဒီဇင်ဘာလအတွင်းအကြမ်းဖက်ဖြစ်စဉ်တွေကြောင့်စကိုင်းတိုင်းထဲမှာအရက်သား9000ကျော်တည်ဆုံခဲ့ရတယ်လို့မလအတွင်း data form မြန်မာကဖော်ပြထားပါတယ်ထို့ထဲမှာမှအမျိုးသမီးနဲ့ကလေးငယ်တည်ဆုံမှု24ရာခိုင်နှုန်းပါဝင်ပြီးတော့အရက်သားတည်ဆုံမှုရဲ့83ရာခိုင်နှုန်းဟာအရက်သားများကိုပြစ်မှတ်ထားတက်ဖြတ်ခဲ့တာလို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာမလ၈ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်ထင်ဖြစ်ထွန်းနိုင်ပြီးတော့ကြံဘင်္ဂလားပင်လယ်အော်မှာအများအပြားတာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာတနင်္သာရီကမ်းရိုးတန်းရခိုင်ကမ်းရိုးတန်းနဲ့မုဒ္ဒမာကွေးတို့ဘက်မှာလေဟာအရှိတောင်ဘက်မှာတနင်္သာရီကို9မိုင်မှ10မိုင်ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်ထင်ရှိနိုင်ပါတယ်။မြဝကျွန်းပေါ်ဒေသများနဲ့မုဒ္ဒမာကွေးဘက်မှာလေဟာအနောက်မြောက်ဘက်မှာတနင်္သာရီ9မိုင်မှ10မိုင်ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်တင်ရှိနိုင်ပါသည်။မူအခြေအနေမှာစကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမူထစ်ချုံရွာနိုင်ပါသည်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်များမှာအများအားဖြင့်တာယာနိုင်ပါသည်။ဒီအပူချိန်များမှာမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာပုံမှန်အပူချိန်ထက်ပိုနိုင်ပါတယ်။မြို့အခြေအနေမှာသခိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာမနက်ပိုင်းမြူထူများကျဆင်းနိုင်ပါတယ်။
အခုဆက်လက်ပြီးတော့တော်လန်ရေးကဗျာကန်တာမှာနေချိုသွေးရေးသားထားပြီးရန်နိုင်ဖက်ကြားတင်ဆက်ထားတဲ့စစ်လီရင်ကိုစားပြစ်ခြင်းနဲ့ဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
စစ်လီရင်ကိုစားပြစ်ခြင်းနဲ့ကဗာမကြီးစရာဖြစ်ဖြစ်တွေကြုံနေရတဲ့နိုင်ငံတော်ကြီးမှာဆင်အနာရှင်တွေကိုကဗာမကြီးတဲ့နိုင်ငံတော်ကြီးမှာတရားမှုမတရားမှုဆိုတဲ့လူအခြေခံအသိတောင်မရှိတော့တဲ့အနာရှင်တွေရဲ့ခိုင်းဘက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေစစ်ပွဲဆက်ကွဲမဟုတ်တဲ့ပြည်သူတွေပေါ်ရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နေတဲ့လုပ်ရတွေသွေးညီနဲ့တွေထောင်းထောင်းထားစေတဲ့စစ်လေရင်တွေကိုငါစားခြင်းနဲ့စာသင်ကျောင်းတွေနဲ့ဆေးရုံဆေးရံနေဘာသာရေးအဆောက်အုံတွေနဲ့ဖျားစီတွေဖုံးတော်ကြီးကျောင်းတွေမြို့တွေကျော်တွေပေါ်ဘုံကျဲချနေတဲ့စစ်လေရင်တွေကိုငါစားခြင်းနဲ့ငါဝန်းဆောင်ရဲ့လူအပ်ချက်ပြည်သူကိုတပ်ဖြတ်နေတဲ့စစ်ခွေးတွေနဲ့မိုက်သွေးကြွနေတဲ့စစ်လီရင်မှုတွေအပါအဝင်စစ်လီရင်တွေကိုငါစားပစ်ခြင်းနဲ့စစ်လီရင်တွေကိုစားခြင်းနဲ့ငါအစာရင်ကစစ်အာဏာရှင်တွေရဲ့အတန်ကြားရင်ထိမ့်မရသိမ့်မရနဲ့ပိုးဆာလောင်လို့စစ်လီရင်တွေကိုငါစားခြင်းနဲ့လောင်ကျွမ်းနေတဲ့မိလျံတွေကြားလဲကြီးလန့်စားစားနင်းရက်များ မျက်စိရှိမှတင်တရွာလုံးကိုမိလောင်တိုက်သွင်းနေတဲ့မြင်ကွင်းဒုက္ခသည်တွေရဲ့ငမ်းမွက်ဆာလောင်မှုမျိုးနဲ့စစ်လျင်တွေကိုငါစားပြစ်ချင်တယ်ပြာပုံအထိနဲ့အိုးအိမ်မဲ့သွားတဲ့အဖြစ်ထွက်ပြေးတင်းရှောင်းနေရလို့မပြောသူတွေဟာစစ်လျင်တွေကိုစားရရင်သိပ်ပျော်မှာငါစစ်လျင်တွေကိုစားချင်တယ်မတရားတာကိုမတရားမဲ့သိတဲ့စိတ်နဲ့မတရားတာကိုဆန့်ကျင်တော်လန်ဝင့်တဲ့စိတ်နဲ့စစ်လျင်တွေကိုငါစားချင်တယ်စစ်လျင်တွေကိုစားပြစ်ချင်နေတဲ့ငါစိတ်ကစီထားတဲ့ဖက်နဲ့တစ်ဖက်နဲ့ကောက်ပေါက်ပစ်တဲ့ကလေးငယ်လိုစစ်လျင်တွေကိုငါစားချင်တယ်နေချိုသွေ
းဗီဒီယိုအန်ယူဂျီမှဆက်လက်အတန်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တေယောစာကန်တာမှာအောင်နေမျိုးတင်ဆက်ထားတဲ့တက်ပြတ်သွားပြီးဖိုးတက်မှုရဲ့အပိုင်း56ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဘုဒ္ဓဘုကျင့်ဆိုကြောင်းပြောရတာကလည်းအာပေါင့်လေကျွန်တော်ရွာထဲကအဖွားကြီးတွေပြောတဲ့လေသံနဲ့ပြောရင်တင်းလဲသေးလဲမသေးနိုင်ဘူးဆိုတာမျိုးဖြစ်နေပြီသူတက်ကလည်းပြက်နေတာတော့အားလုံးသိပါပဲသူတက်ကိုအသက်ငယ်စေးထိုးတဲ့အနေနဲ့အခုဆိုလို့ရှင်ဗော်တာဆွဲစင်မူတန်းဥပဒေပြပြီးပြန်ပေးဆွဲတဲ့အလုပ်တွေပါလှုပ်လာတယ်ပြန်ပေးဆွဲဓမြဂိုင်းစင်ပဲရှိတော့တယ်သူတက်ကဗော်တပူချင်းဆိုလှုပ်ရကြောင်းလဲစုပ်ခွန့်၅လိုမျိုးဖြစ်သွားတဲ့စတန်ဒတ်အာမီကြီးကလည်းအခုဆိုရင်ပြန်ပေးဆွဲဓမြဂိုင်းစင်ကိုရောက်သွားရှာလိမ့်မယ်ရင်ရောက်တာကအေးမကြည့်ဘူးဒင်းကရွာကိုမိတို့နောက်ပြန်ပြစ်ပြီးလှုပ်ရက်ကိုလှုပ်နေတာကခက်နေတာဒင်းလှုပ်ရက်ကြောင့်မြန်မာပြည်တွင်းပြည်ပမှာလူငယ်တွေဒုက္ခပင်လဲဝေးနေရလူငယ်တွေကိုကြောင်ပိတ်တက်နေတယ်လို့မျိုးဖြစ်နေတာဒင်းကဘိုရဘူးကျင်းစုလှုပ်ရက်ကသကောလောက်မှဇောင်းမနဲ့တဲ့အနေထားဖြစ်နေတာလူငယ်တွေကိုအိမ်နာရောင်အတင်းအာဓမစင်မှုတန်းစင်ခေါ်တယ်စင်မှုမထမ်းခြင်းလို့ထွက်ပြေးမယ်မကြံနဲ့မရဘူးဂျန်ရည်သူမိသားစုမောင်နှမဆွေမျိုးအားလုံးဖမ်းပြီးထောင်ချတယ်ပြပရောက်နေသူတွေကိုလည်းအလွန်မပေးပြန်ပြန်လာလို့ရှိရင်စင်မှုထမ်းရမယ်မထမ်းမနေရအဲပြန်မလာဘူးဆိုရင်တော့ကြံရစ်တဲ့မိပါထောင်ထဲလာထားထောင်ထဲပဲထဲတော့အခုဆိုရင်လူငယ်တွေကသူ့ကိုမတတိတော့ဘုဒ္ဓပူကျင့်ဆိုးအောင်စင်မှုထမ်းရမယ်ကိုရဲဘော်တွေကိုလူချင်းချင်းပြန်မပစ်ချင်ကြတော့စင်မှုထမ်းလို့ရှောင်ပြန်ရင်လည်းမရကြံရင်ပြန်ရှောင်လိုက်ရင်လည်းကြံရင်မိပါထောင်ကြခံမှဆိုတော့ကြောင်ပိတ်မိနေတော့ကိုအဆုံးစီရင်လာကြတဲ့လူငယ်တွေများလာပြီဟုတ်ကောဘကုဘကဆိုလို့ရှိရင်နောက်ဆုံးစီရင်တက်သေးဆိုအာတုဘထီတော်မှာပြဿနာထီဖြစ်လာတယ်စင်မှုမရမ်းခြင်းလို့တက်သေးတယ်လို့မပြောရဘူးစိတ်ဖောက်ပြန်ပြီးတက်သေးတာပါလို့ပြောခိုင်းတယ်ဗျသေးတာတော်မှာယူလို့သေးရပါတယ်ဆိုတဲ့အဖြစ်ကိုလှုပ်ခိုင်းတော့တာပြည်သူတွေမှာတော့တပူပေါ်တပူစင့်နေရတဲ့အဖြစ်နောက်ဆုံးဂုံဂုံပြောရလို့ရှိရင်လူမပြောနဲ့တလိမ့်ဆန်တော်မှာဂျပန်ကဂျပုကောင်ဗိုလ်တပ်ပုကျင်ဆိုးလက်ထက်မှာအသက်မရှင်နေကြတော့အပူစော်ကိုမခံနေကြတော့တာပဲလူမပြောနဲ့ဆင်တော်စီဒီယန်လှုပ်နေတယ်လို့ပြောချင်တာဒုက္ခများမှာအပေရွက်ကိုထွက်သွားရှာတယ်ဒါကလည်းဗုဒ္ဓပူဆောက်ပူရဲ့ကံနှိမ့်လာတဲ့အချက်နောက်ထပ်ဆင်ရဖို့မပြောနဲ့လက်ရှိဆင်မှာတည်ရတော့တာပဲဆင်ပြူဆိုတာကဘုံကံမြင့်တဲ့မင်းတွေမှာရတာလို့အယူရှိကြတာကိုအဲအယူရဆိုလို့ရှင်ဘုံကံနှိမ့်လို့ဆင်ပြူတည်ရတာပေါ့ဒါကတော့ရှင်းနေတာပဲဒါတော်မှရွှေဒီကုံစေတူစိန်ဖူးတော်ကိုတက်ပြီးရေရေရေခြေလိုက်သေးတယ်လေကံကိုကံနဲ့ပြန်ဆက်နေရတာစင်ပြူတော်တည်တာတော့ဂျပန်ကူးတက်တွင်းမှာတော့အခုဆိုရင်ပွက်လုံးကိုရိုက်နေကြဘသူကမှနမိတ်မဖက်ရဘူးတင်းတို့ဘာသာပဲနမိတ်တွေဖက်ပြီးတော့ကြောက်နေကြတာစစ်ရှုံးတော်မယ်ဆိုပြီးတော့တက်တွင်းမိမတွေကလည်းစစ်ရှုံးတော်မယ်ဆိုတော့တက်ပြင်ထွက်ပြီးသူကြားထဲမှာအိမ်ကနေရအောင်ကလည်းတလန်ဆိုပြီးဂွိခံမှန်ကလည်းကြောက်ရတယ်သူတို့မှပြာပါနာတွေများတယ်တို့များက2021ကာလတုန်းကခံစားရမှုတွေကိုတင်းတို့အခုပြန်ခံစားအကြောက်တရားတွေပြန်ဆိုးမှုခံနေရဗုဒ္ဓဘုကျင်ဆိုးနဲ့လူပေါင်းမှားမိကြတာကတော့မှားတာမှမှားပြီးမှားတာပဲဒီဝရနဲ့မှားပေါင်းမိတာတဲ့ကိုစိုးသေးတယ်အကျိုးပေးမကောင်းလို့ထပ်ပြောရတယ်မန္တလေးပြည်သူစစ်တွေရဲ့ဘဝကိုကြည့်ဒီတော့ကလည်းဗာနဲ့အလားစရန်တူလဲဆိုလို့ရှိရင်ပြည်သာအိမ်အောက်မှာမွေးထားတဲ့ခွေးဝဲစားလိုမျိုးပဲဗျာချန်လဲစောင့်ပေးရသေးတယ်။ဟောင်ပြန်ရင်လဲနန်းကြီးလို့ဆိုပြီးဘာမှတနခါတုံးနဲ့ကောက်ပေါက်လိုက်လို့ဖာကောင်းမူလာရင်ပိတ်ကန်လိုက်တာနဲ့ရက်ွက်ထဲကလူတွေကြပြန်တော့လဲခွေးဝဲစားဖြစ်နေတဲ့ပြင်ဒီအိမ်မှာဖြစ်နေတဲ့အတွက်မွေးထားတဲ့ကောင်ဖြစ်နေလို့မကြည်ယူနဲ့ဒီကောင်တွေကပါတာစာဘွားကနေဟာတယ်မအိမ်အောက်ကခွေးဝဲစားလို့ပဲလူတကဝိုင်းနဲ့တမယောက်ခံနေရတော့ဟ ဟိုတလောကလည်းစစ်စင်ရေးနဲ့ရှေ့တန်းသွားဖို့ထွက်လာတဲ့ဒီကောင်တွေကိုမတင်ကားမှုနဲ့ကားဆင်းလိုက်ကိုဖမ်းပြီးအထက်ရောက်ကုန်ကြတယ်ပဲဖမ်းတဲ့မှုကလည်းကြည်ုံဖောက်ထွင်းကိုဆိုနိုင်တန်တရားရှိလို့တယ်သူတို့ကိုသူတို့ကြတော့ဘာသာစတွေရှေ့တန်းသွားမှဆိုပြီးပြောလဲမယုံမှုဆိုပြီးဖြစ်နေတယ်ဗျလမ်းနဲ့ဒီပါတိမ့်ပြီးတော့ဖမ်းချသွားတာဥပုထောင်နဲ့ရောက်ကုန်လို့ပေါက်ကရုံးကလိုက်ပြီးတော့ထုတ်ပေးရတယ်အခုလဲလာရမယ်ဒါပါနဲ့ဆိုလို့ရှိရင်တော့ကျွန်တော်တီးတော့ပြောရမယ်ဆို9ခါ6ခါလောက်မကောက်ရှိနေပြီဗျလောလောဆယ်တော့ပေါက်ကရုံးကတော့ပေါက်ကွဲနေပြီဗာလဲဆိုတော့အခုထိုးခံရတဲ့ပါသားစကလည်းသူ့မွေးထားတယ်သူ့တပည့်ပဲဟုတ်ဗျဗုဒ္ဓဘုကျင်ဆိုးနဲ့တပည့်ပါဝါကများလို့ရဲ့အရှုပ်ဇက်တွေကိုပဲဘူမီတီဘာမတီရမ်းပြောမှန်းပြောစမ်းပြောနေတဲ့ဟိုတယုံမကိုလည်းပြောရင်တော့ယင်းဤသူတွေကတားပေးတင်နေပြီလို့ထင်တယ်တပ်ပုလူတတိုင်းမွေးတိုက်ကိုတက်နိုင်မိတယ်လို့ချေမကိုင်းမီလက်မကိုင်းမီဖြစ်နေရတဲ့အဖြစ်ပြက်ကိုပဲမြမလူဖွဲ့စည်းမှညာရီမမီတဲ့ကလေးယောဂဖြစ်နေရင်ဆိုတဲ့အတုံးတုံးကပြောရရင်တော့ညာရီမမီတဲ့ကလေးယောဂဖြစ်နေတယ်ဆိုလို့ရှင်တော့မော်စီတုံးလေးလို့လားနာမည်ပေးလိုက်ပေါ့ဗျာသူတို့ဘလို့ပဲဆိုဆိုကိုရီဘက်ကတော့အပင်မြင့်လို့လီတိုက်ခံရတာပဲလေဒီလိုဗုဒ္ဓဘုကျင်ဆိုးကတော့ခြုံမှုမှုလို့ဒီပန်းခံရတယ်ဘို့လို့ပဲသဘောထားတယ်ရှင်းနေတာပဲဒါဆက်ပြောရရင်ကိုလူတွေကိုဘက်ကိုလည်းပြောရရင်တော့ကိုဘက်ကတော့အတန်လုံးခြေလုံးစွာနဲ့ဒေါ်လန်ရှောက်လန်းကိုအမြဲနိုင်အောင်ကြိုးစားကြမယ်ဗျာအညာဌာနဲ့ပြောရရင်တော့ငါလည်းခွီးပဲကျုံရရှိတာကျုံရဖြုံးရရှိတာဖြုံးရဟာကောင်ရပန်းမငွေငွေတော့တက်မထောင်ခြင်းဇာဆန်းနဲ့အောင်ပွဲနဲ့နီးလေအကြောင်းကြီးကကြီးလေမဖြစ်ကြနဲ့ဆိုတာမျိုးပြောခြင်းနဲ့ဗျာအခုတော့ရေးတော်ပုံကအောင်ကိုအောင်နေပြီ
ရေဒီယို NUG သောတာရှင်များခင်ဗျာအခုဆက်လက်ပြီးတော်လိုင်းဤတေဂီတာအစီအစဉ်မှာຫນွေဦးပြည်သူများတီဆိုထားတဲ့ We Want Freedom ဆိုတဲ့တော်လိုင်းဤတေသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
နဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့
Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။